ဖတ်သူရဲ့ပိုင်ခွင့်လေအဲ့ဒါကိုကျွန်တော်အများကြီးသိတယ်ဟာကျွန်တော်တော်တော်ရဲကြီးကျွန်တော်ကျွန်တော်ဆုံးမဲ့ချက်တွေချလာလို့ကျွန်တော်မလုပ်ချင်ဘူးစာဖတ်သူဘက်မှာသူ့ဘက်သူကြီးမယ်သူ့ဘက်သူခံလာမယ်ချားတော့အမြင်တစ်ခုနဲ့သူမြင်ကြည့်ရင်တော့လည်းယာကောင်းရနိုင်တယ်အဲ့လိုပုံစံမျိုးတွေပဲကျွန်တော်ကသိရမှာ
စာဖတ်တဲ့သူတွေရဲ့ဖက်ဖက်ကတွေးယူကောက်ချက်ဆွဲနိုင်အောင်လို့ post modern ဆန်တဲ့ပုံစံအရေးသားတွေကိုရေးထားတာဖြစ်တဲ့ဆိုတဲ့ blogger စာရေးဆရာနေဖုံးလက်ပါရှင်မြန်မာနိုင်ငံမှာ blog ရေးတာကိုလူငယ်တွေစိတ်ဝင်စားလာအောင်လို့တွန်းအားပေးခဲ့သူတယောက်လို့ပြောနိုင်တဲ့ blogger နေဖုံးလက်ဟာကျွန်တော်လွတ်ကြခဲ့တဲ့မြို့တော်ဆိုတဲ့သူ့ရဲ့ blog မှာရေးခဲ့တဲ့အကြောင်းတွေအပါအဝင်သူ့ရဲ့စာပေတွေကိုမကြခင်ကပဲစာအုပ်အဖြစ်နဲ့ထုတ်ဝေနိုင်ခဲ့ပါတယ်ယုံကြည်ချက်အကျဉ်းသားဘဝနဲ့၄နှစ်ကြာထောင်ကျခဲ့သူကိုနေဖုံးလက်ဟာ2012ခုနှစ်စံပိုင်းထောင်ကလွတ်လာခဲ့ပြီး6လကျော်အတွင်းမှာပဲထောင်ထဲမှာရေးသားခဲ့တဲ့စာပေတွေပါဝင်တဲ့စာအုပ်ကိုထုတ်ဝေနိုင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်လွတ်ကျခဲ့တဲ့မြို့တော်စာအုပ်အကြောင်းစာရေးဆရာဘလော့ဂါနေဖုံးလက်ကိုပဲမေးထားပါတယ်ရှင်။
ဘလော့ဂ်မှာအရင်ကျွန်တော်ဘလော့ဂ်ထဲမှာရေးခဲ့ဦးတဲ့အားလုံးပေါင်း10ပုဒ်ပါတယ်။ဟုတ်အစ်စ်ပေါ့နော်ကျွန်တော်အထဲမှာရေးခဲ့တဲ့အစ်စ်အားလုံးပေါင်း6ပုဒ်ပါတယ်အားလုံးပေါင်း16ပုဒ်ပေါ့။အကြောင်းအရာအနေနဲ့ပြောမယ်ကျွန်တော်တော့စုံတယ်ဗျာဒါပေမဲ့အားလုံးကအချုပ်ပြီးကြောင်းကျွန်တော်ဇာတ်တော့ခဲ့တဲ့အစာတွေလို့ပြောလို့ရတယ်
။တကယ်တော့ကိုနေဖုံးလန်းရဲ့စာရီယာများသောအဖြစ်ကဒီလူငယ်တွေအတွက်ကိုစိတ်ခွန်အားတွေပေးတဲ့စာမျိုးတွေဖြစ်တယ်ဆိုပြီးတော့စာဖတ်တဲ့သူတွေဘလော့ဂ်ဖတ်တဲ့လူတွေကပြောကြတာများပါတယ်ဆိုတော့အဲ့ဒီဟာမျိုးတွေကိုမရွေးချယ်ဘဲနဲ့ဘာဖြစ်လို့ဒီရသဘက်ကိုအားပေးတဲ့ဆောင်းပေးတဲ့စာမျိုးကိုဟိုရွေးချယ်ပြီးတော့အခုစာအုပ်မှာထုတ်တာလဲဆိုတာလည်းရှင်းပြပါအောင်ရှင
်။အဲဒါကလည်းဟောဟောပထမဦးဆုံးစာအုပ်ဖြစ်လို့လည်းပါပါတယ်။နောက်ပြီးကျွန်တော်ကိုယ်တိုင်လည်းမနိုင်ကြောင်းဆိုရင်ဒီရသစာမျိုးကိုကျွန်တော်ပို့ပြီးတော့အလေးပါတယ်လေ။နောက်ပြီးတော့ဒီလူငယ်တွေနဲ့ပတ်သက်ပြီးတော့အဲ့လိုမျိုးကျွန်တော်စိတ်တက်ခွန်အားပေးတဲ့စာမျိုးတွေပေါ့နော်ကျွန်တော်အဲ့ဒါလည်းအများကြီးရေးခဲ့တယ်လို့ကျွန်တော်အထက်ကနေပြီးတော့လည်းကျွန်တော်ညီတော့ဆိုပြီးကျွန်တော်ရေးခဲ့တာရှိပါတယ်ညီလေးတွေဆိုပြီးတော့လေအဲ့ဒါတွေကလည်းမကြခင်ကျွန်တော်ထုတ်မှာပါဥပပထမဦးဆုံးစာအုပ်လည်းဖြစ်တယ်နောက်ပြီးတော့ဒီစာပေစီလေးကလည်းအခုရှိသေးတယ်ဆိုမရှိတော့တယ်လို့ပေါ့နော်အဲ့လိုအနေနဲ့မျိုးဆိုတော့ကျွန်တော်နည်းနည်းဒါပထမဦးဆုံးစာအုပ်နေတာစမ်းကြည့်ရနေနဲ့ရသစာပေကိုပထမဦးဆုံးအစားပေးလိုက်တာပ
ါခုစာအုပ်ကိုဖတ်လို့ရှိရင်ကဖတ်တဲ့သူကိုစာရေးသူတယောက်အနေနဲ့ဗာရစေချင်တယ်လို့ပြောနိုင်ပါလဲရှင
်အဓိကတော့ကျွန်တော်ခံစားစေချင်တာပါဗျလားစံစားဖို့ပေါ့နော်။ဒါပြီးတချို့စာရေးတွေကြောလဲဖတ်နေနဲ့စဉ်းစားလိုက်ရတာမျိုးရှိရပါဘောနော်။အဲ့တော့ဒီမှာပုံစံကတော့အမျိုးမျိုးပါမယ်။ဖတ်ရင်းနဲ့အဲ့လိုမျိုးပါသွားတာမျိုးတွေလည်းပါမယ်။နောက်ပြီးတော့ဖတ်နေစာအုပ်လေးခဏပိတ်ပြီးတော့ဖြည့်စဉ်းစားလိုက်ရတာမျိုးတွေပေါ့နော်။အဲ့လိုမျိုးတွေလည်းပါမယ်။ဒါမှမဟုတ်တချို့စာရေးကြောလဲဖတ်နေနဲ့လည်းလုံးလေးပြုံးမိသွားတာမျိုးပေါ့နော်။ကျွန်တော်ကတော့ဇာတ်စာပြေတွေသဘောတရားရခံစားတတ်တဲ့သူပေါ့နော်။နှလုံးသားရှိတဲ့သူအဲ့လိုဒီအလုံးကြီးရဲ့က
ကိုထောင်ထဲမဝင်ခင်မှာရေးခဲ့တဲ့စာရီနောက်တစ်ခါထောင်ထဲမှာရေးခဲ့တဲ့စာရီနဲ့အခုအပြင်ရောက်လာပြီးပြန်ထွက်လာပြီးမှရေးတဲ့စာရီကိုပြန်ပြီးတော့ဖတ်တဲ့အခါမှာရောအရေးသားတွေကိုယ့်ရဲ့အရေးသားတွေအတွေ့အမြင်တွေကပြောင်းသွားတယ်လို့ရောမြင်ပါလားရှင
်။ခံစားမှုကြောင့်ရေးရတာရစိတ်တော့မပြောင်းဘူး။ပြောင်းတာအရင်တော့ခံစားမှုတွေကလည်းတကယ်ကိုကျွန်တော်မြင်နေရနည်းနည်းနဲ့ခံစားပြီးရေးရတာဆိုတော့အရင်တော့ရေးခဲ့တဲ့စာရီကိုပြန်ဖတ်တဲ့အခါမှာလည်းအရင်တော့ခံစားမှုမျိုးကျွန်တော်ပြန်ရတာကြ။ဒါပေမဲ့တစ်ခုရှိတာအထက်မှာရေးခဲ့တဲ့စာရီမှာတော့ပို့ပြီးတော့စိတ်ခံစားမှုပြင်းထန်တဲ့ဖွယ်နယ်တွေပေါ့နော်အဲ့လိုမျိုးတွေတွေ့ရတယ်တော့အထက်မှာစိတ်ငြိမ်နေမှာစိတ်ငြိမ်နေဆိုတော့ကျွန်တော်တို့ကောင်းကောင်းအောင်ဖူးဆိုင်လို့ရတယ်အပြင်မှာလို့အားလုံးမနောက်ဘူးအဲ့ဒါကြတော့ကျွန်တော်ထင်တယ်ဒီဖတ်နေတဲ့လူတွေတော့သူ့ဟာတွေတို့လူတွေတိမတိနိုင်မှထင်တယ်ဒါဟာကအပြင်မှာရေးထားတယ်ဒါဟာအထက်မှာရေးထားတယ်ဆိုတော့လေတော့ဆိုတော့နည်းနည်းစကလုံးဖွယ်နယ်မှုအပိုင်းနေနောက်ပြီးတော့စိတ်ခံစားမှုဖူးဆိုင်မှုအပိုင်းနေပေါ့နော်အဲ့ဒါတွေကအဲ့မှာရေးခဲ့တဲ့စာနဲ့အဲမှာရေးခဲ့တဲ့စာနဲ့နည်းနည်းတော့ကွာမှာတယ
်နောက်တစ်ခုကဒီစာအုပ်ကပေါ့လေကိုထောင်ထဲမှာလူငယ်တယောက်အတွက်၄နှစ်ဆိုတာတိတ်ကြတဲ့အချိန်ပေါ့လေအဲ့လိုအချိန်မျိုးကိုတိဆက်ခဲ့ရတဲ့အတွက်ကြောင့်မလို့ရလာတဲ့ရလက်တစ်ခုလို့ရောကိုနေဖုံးလက်အနေနဲ့မြင်ပါလားရှင
်အဲ့ဒါတော့ဟုတ်ပါတယ်ဘာလို့ဆိုကျွန်တော်တို့ပေါ့နော်ဒီအဲမှာအချိန်ကြာကြီးထပ်တန်းရတဲ့အဲ့ဆိုးသွားတဲ့အချိန်တွေတစ်ခုလေးကနေပဲကျွန်တော်တို့ဘလိုကောင်းတဲ့ဆင်တရားတွေကိုကျွန်တော်ပြန်ပြီးတော့ဆွဲယူနိုင်မယ်ပေါ့နော်ကျွန်တော်ကတော့အဲ့ဒီဟာကိုပဲကျွန်တော်အဓိကထားပြီးတော့အဲမှာနေခဲ့ရတဲ့အချိန်တွေမှာလည်းကျွန်တော်တတ်နိုင်တာကျွန်တော်ဘာကြီးအကောင်းဆုံးတုံးလို့ရမလဲပေါ့နော်အဲ့လိုမျိုးဆင်းသွားပြီးတော့အဲမှာလည်းကျွန်တော်အလုပ်ကိုလုပ်နိုင်အောင်ကြိုးစားခဲ့တယ်ကျွန်တော်အိမ်ကိုရေးရစာရေးအဲမှာကျွန်တော်ညီနဲ့တော်တော်လေးတွေးနေနေကျွန်တော်ဆက်ရေးနိုင်တယ်နောက်ပြီးလို့အမှုပညာလက်ရာတွေလည်းကျွန်တော်ဖန်ပြီးနိုင်ခဲ့တယ်ပေါ့ဗျာဒါလေးတွေကိုကျွန်တော်အလုပ်ပြန်တွေ့ရတာပေါ့နော်အခုဆိုရင်ဒါပုံမိတ်စာမျက်နှာပေါ်မှာဒီလိုမျိုးပြန်တွေ့ရတဲ့အခါမှာကျွန်တော်အများကြီးအားရကျေနပ်မှုရှိတယ်။ဒီလိုမျိုးကျွန်တော်ဖန်ပြီးခဲ့တဲ့ဥပညာလိုက်ရတွေကကျွန်တော်အထက်မှာအကြ ాయి နေခဲ့ရပေမဲ့အဲ့ဒီအချိန်တွေကိုကျွန်တော်လည်းအဆုံးထိမပြစ်ခဲ့ဘူး။အချိန်တွေကိုအကျိုးရှိကျွန်တော်သုံးချနိုင်ခဲ့ဆိုပြီးတော့ပုဂ္ဂိုလ်ကိုလည်းပြန်ပြီးတော့ရှုံးချင်းမှုတိုးလာခဲ့တာပေါ့နော်။
ဟိုစာရေးဆရာဖြစ်ချင်းတဲ့သူတယောက်အနေနဲ့စာအုပ်ထုတ်နိုင်သွားတဲ့အခြေအနေရောက်သွားတယ်ပေါ့လေဆိုအဲ့ဒါဟာရောကိုယ့်ရဲ့ဒီ accomplishment ကိုယ့်ရဲ့အောင်မြင်မှုတစ်ခုလို့ရောမှတ်ယူပါလားရှင
့်အဲအောင်မြင်မှုဆိုတာလက်တိုင်တစ်ခုပေါ့ဗျာကျွန်တော်ဘလော့လေးတစ်ခုစာပြီးတည်ထောင်ခဲ့တာလေဒါ online media ပေါ်မှာကျွန်တော် blog တစ်ခုဖြည့်လာပြီးတော့ညကုန်းလာဆိုတဲ့နာမည်တစ်ခုရလာတယ်အဲ့ဒါလည်းဖတ်တာတစ်ခုဖြစ်လို့အခု print media မှာဆိုရင်ဒါကျွန်တော်ရဲ့ပထမဆုံးခြေနဲ့ပထမဆုံးမှတ်တာပေါ့ပထမဆုံးလို့ပြောရတာလဲဒါကျွန်တော်ဖြည့်ဆက်ပြီးတော့ကျွန်တော်ဒီတက်မကတဲ့ခြေနဲ့ဆက်ပြီးတော့တန်းသွားလို့ရှိတယ်ဒါပေမဲ့ကျွန်တော်တကယ်ဖြစ်ချင်တဲ့ဘဝကလည်းအားကြီးပြပြောရပေါ့ကွာနောက်ပြီးတော့တကယ်ဒီမျိုးတော်လေးကလည်းကျွန်တော်တကယ်လွတ်ကျသွားရဆိုရကျွန်တော်လွတ်မချခြင်းချခြင်းပဲနဲ့ကျွန်တော်လွတ်ကျသွားလေအဲ့တော့ကျွန်တော်ဒီမျိုးတော်ကိုတစားစီတစ်ပြေးပြေးပြန်ကောက်ပြီးပြန်ကောက်ဖို့ကြိုးစားရနေကျွန်တော်လိုလားတဲ့မျိုးတော်ကြီးတစ်ခုပေါ့ဗျာအဲ့အဲ့လိုမျိုးဖြစ်တဲ့အထိကျွန်တော်ဒီဆောက်ချင်တာလေအဲ့တော့အကျောင်းကိုလည်းခြေနဲ့ပါတယ
်ဆိုကိုမျော်မှန်းထားတဲ့မျိုးတော်ပေါ့လေကိုမျက်စိထဲမှာမြင်ထားတဲ့မျိုးတော်ကဘယ်လိုမျိုးပါလဲ
ကျွန်တော်မျော်မှန်းတာတော့ကစားပါလို့မဟုတ်ပဲစားထိုင်ရေးပြီးတော့နေတင်တာဟုတ်
စာရွက်ပုံမှာစာရေးတာနဲ့ဖန်သားပြင်ပုံမှာစာရိုက်တာပဲကွာတာမို့ဘလော့ဂါနဲ့စာရေးဆရာအတူတူပဲလို့ခံယူတဲ့စာရေးဆရာဘလော့ဂါကိုနေဖုံးလက်ဖြစ်ပါတယ်ရှင်။ကျွန်တော်လွတ်ကြခဲ့တဲ့မြို့တော်မှာကိုနေဖုံးလက်စာရီကိုဖတ်ချင်တဲ့ဆိုရင်တော့သူ့ဘလော့လိပ်စာက nephonlet.com ဖြစ်ပါတယ်။စာလုံးပေါင်းပြပါမယ်။ nephonlet.com ဖြစ်ပါတယ်ရှင်။